နိုင်ငံတော်အမေရိကန်ပို့ကိုဒေါ်ဆန်းစုကြည်ကိုဆစ်ဆိုးရကနေအိမ်ကျေကျုပ်ချထားတဲ့1992ခုနှစ်ကနိုဘယ်ကြီးကြီးစုချီးမြှင့်ဖို့ရွေးချယ်ခဲ့တဲ့ဆုံးဖြတ်ချက်ပေါ်နိုဘယ်ဖောင်ဒေးရှင်းရဲ့ဒါရိုက်တာကယက်တီပြောဆိုလိုက်ပါတယ
် She was given the prize for having done very good things for mankind
လူသားတို့အတွက်သူလှုပ်ဆောင်တဲ့အသိကိုကောင်းတဲ့လူရည်တွေအတွက်သူ့ကိုဆုချီးမြှင့်ခဲ့တာပါအဲဒီနောက်ပိုင်းဖြစ်ပျက်တာတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေတာမဟုတ်တလို့တိတ်ကြီးပြန်ပြီးသုံးသက်တာမျိုးလည်းမရှိပါဘူးနိုဘယ်ဆုရှင်အားလုံးကိုလိုက်ကြည့်နေဖို့ကကျွန်တော်တို့အလို့မဟုတ်တလို့ချီးမြှင့်ထားတဲ့ဆုတွေကိုပြန်ရုပ်သိမ်းတာလည်းမရှိပါဘူးဒါကအတိတ်ပဲပြေဝါတဲ့နီးလျမ်းနဲ့လုံလုံရနိုင်တဲ့ကိစ္စမဟုတ်ပါဘူးလို့နိုဘယ်ဖောင်ဒေးရှင်းရဲ့ဒါရိုက်တာ Lars Heikensten က Writers သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းပွင့်ပြောသွားတာပါရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကဦးပန်ပြောဆိုတာမျိုးမရှိတဲ့ပေါ်နိုင်ငံတကာကဦးပန်နေတာဖြစ်ပြီးနှစ်ပေါင်းများစွာတွင်သူ့ကိုအတိအမှတ်ပြုချီးမြှင့်ခဲ့တဲ့ဂုဏ်နှုဆောင်ဆုတချို့ကိုပြန်ရုပ်သိမ်းတာတွေလည်းရှိထားပါတယ်နိုဘယ်ကြီးကြီးစုကိုပြန်ရုပ်သိမ်းမှုတောင်းဆိုချက်တချို့ရှိပေမဲ့လည်းစုချင်းမြေရေးကော်မတီကတော့ပြန်ရုပ်သိမ်းမှာမဟုတ်ဘူးလို့ပြောထားပူပါတယ်